Gaza ဒေသထက်က El Shifa စေယုံကိုမတ်လ18ရက်နေ့မနေ့အစောပိုင်းကအစ္စရေးတပ်တွေဝင်ရောက်စီးနင်းခဲ့တဲ့အချိန်မှာတနက်သမား20ကျော်သေဆုံးခဲ့တယ်လို့အစ္စရေးတပ်ဖွဲ့ကပြောပါတယ်။ပါလက်စတိုင်းကျောင်းမကြီးအာနာပိုင်တွေကတော့ဒီစစ်စင်ရေးမှာလူအများအပြားသေဆုံးပြီးအဆောက်အုံတစ်ခုပြင်းထန်စွာမိလောင်သွားတယ်လို့ပြောပါတယ်။ Hamas ကောင်းဆောင်တွေကစေယုံကိုထပ်ပြီးတော့အသုံးချနေကြတယ်ဆိုရဲထောက်လိုင်းရဲ့သတင်းတွေအရတိကျတဲ့စစ်စင်ရေးဆင်နွှဲခဲ့တာလို့အစ္စရေးတပ်ကပြောပါတယ်။ဒီအထူးသက်ပွဲမှာခြေလင်းတက်တွေနဲ့တင်ကားတွေလည်းပါပါတယ်လက်ရှိစစ်စေးမြင်မြင်နေတဲ့အကြံဖက်သမားအဖြစ်တန်ရရှိသူ200ကျော်ရှိပြီးတော့စီယုံဝင်တဲ့ကအကြံဖက်သမား20ကျော်ကိုတုတ်တင်ဖျက်ရှားခဲ့တယ်လို့လည်းပြောဆိုခွင့်ရှိသူရေတပ်ဘိုချုပ်ဒန်နီယယ်ဟာဂါရီကပြောပါတယ်စစ်စင်ရဲ့အတွင်းအစ္စရေးသက်သားတဦးတည်ဆုံးခဲ့တယ်လို့လည်းပြောပါတယ်ဟာမတ်တို့ကစီယုံကိုသူတို့အခြေစိုက်စခန်းအဖြစ်ပြန်လည်ထူထောင်ဖို့ကြိုးစားခဲ့ပြီးထွက်ပြေးတင်းချောင်နေကြတဲ့အကြံဖက်သမားတွေကိုနေရာပေးထားတယ်လို့လည်းဘိုချုပ်ဟာဂါရီကပြောပါတယ်အစ္စရေးတို့ကတော့ဟာမတ်တို့ရဲ့ဘလူးဂျိုးပန်းမျိုးကမဆိုဆက်လက်တိုက်ခိုက်သွားမယ်လို့ပြောပါတယ်စစ်ပွဲမတိုင်ခင်တုန်းကတော့ El Shifa ဟာဂါဇာကမ်းမြောင်မှာအခြေဆုံးစေယုံဖြစ်ခဲ့ပြီးလက်ရှိမှာတော့ဂါဇာဒေသမြောက်ပိုင်းမှာဒစိတပိုင်းနာလက်ပတ်တိုင်းနဲ့စေယုံတစ်ခုဖြစ်ပြီးအိုမဲအိမ်မဲအရသာရှားနဲ့ချီတို့ကိုလက်ခံထားတာဖြစ်ပါတယ်